အိန္ဒိယကနေကမကထလို့ကျင်းပတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 အစည်းအဝေးမှာအဲ့ဒါရောဖြစ်နေတက်ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး AKF မွန်မန်ကရိုဟင်ဂျာတွေနေရာပြန်ရေးအတွက် G20 အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကနေအချိန်မဆိုင်တဲ့အကူအညီတွေပေးကြဖို့ချက်တပြေးနေမှာပန်ကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတွေထပ်ပြီးခိုလုံနေတာကာလကြာမြင့်လာတာနဲ့အမျှကမ္ဘာတစ်လုံးမှာကြီးမားတဲ့လုံခြုံရေးတပ်တန်တော်တွေပေါ်ပေါက်လာတယ်လို့သူတို့တွေကိုအချမ်းသက်အဖွဲ့တွေကအစွမ်းရောက်မှုနဲ့လူသက်စုဆောင်းမှုတွေအတွက်ပြစ်မှတ်ထားတာမျိုးဖြစ်လာနိုင်တယ်လို့လည်း G20 နိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေနေရာပြောင်းရေးအကူအညီတွေပေးကြဖို့ပန်ကြားနေချိန်မှာပဲလူသားစာနာမှုပြဿနာမကြုံရအောင်ဘင်္ဂလားဒေ့ရှ်အစိုးရကအကာအကွယ်ပေးနေတယ်လို့အသက်ကယ်ဖို့လိုအပ်တယ်ဘလို့အရေးပေါ်ကိစ္စကိုမဆိုတုံ့ပြန်ဆောင်ရွက်ပြီးဆက်ပြီးအသင့်ပြန်ထားတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တထောင်နီးပါးကိုပြန်လက်ခံမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမကြသေးခင်ကပဲ VOA ကိုအတည်ပြုပြောခဲ့ပါတယ်။လာဖိုးခေါင်တောင်ပြိုလည်ဝဲကျင်းချောင်းစတဲ့လက်ခံရေးစခန်းတွေကလည်းပြန်ပြီးလက်ခံဖို့အတွက်ပြင်ဆင်ထားတယ်လို့လည်းပြောပါတယ်။